လွန်ခဲ့တဲ့တနှစ်ကျော်ကပေါ့ရွာမှာပုဂ္ဂိကကိုပိုင်စာသင်ကျောင်းတစ်ခုလာဖွင့်ရွာအသေးလေးမှာကျောင်းလာဖွင့်တော့ရွာသားတွေလည်းအံ့ဩသွားတာပေါ့များသောအားဖြင့်အဲ့လိုကျောင်းတွေကမြို့ပေါ်မှာပဲဖွင့်ကြတာမို့လားရွာမှာကအင်ဂျင်5လောက်ပဲရှိတာပြီးတော့ချမ်းသာတဲ့သူလည်းများတာမဟုတ်ဘူးလယ်သမားတွေပဲများတာဘီနာပတ်ဝန်းကျင်မှာတော့အခြားရွာတွေရှိတာပေါ့လေအဲ့လိုကိုပိုင်ကျောင်းလာဖွင့်မှုလို့တော့ကျွန်တော်တကယ်ရင်ကြော်ဆိုးတာတိတ်မကြည့်ဘူးအစိုးရကျောင်းရှိရသားနဲ့ဒီလိုလာဖွင့်တာဟာအစိုးရပညာရေးကိုမထီမဲ့မြင်လောက်တာပဲဆိုပြီးတော့ပြောတယ်အဲ့တော့သူကတိတ်ခွင့်မပြုခြင်းကျောင်းဖွင့်မဲ့လူကကြော်ဆိုးလောက်တော့ဘယ်ကူးမဆိုင်မလဲမြို့နယ်တွေခရိုင်တွေကိုအပိုင်ချီထားတာဆိုတော့ကြော်ဆိုးလို့ရွာအုပ်ချုပ်ရေးမှုကိုတိတ်စင်မသွင်းခြင်းအဲ့တော့ကြော်ဆိုးကလည်းပြက်တယ်ဒီလိုကျောင်းရဲ့လုံခြုံရေးကိုအာမမခံနိုင်ဘူးဆိုပြီးဖွင့်ဝင်မပေးဘူးသူ့ဘာသူအထက်မှာဘလောက်ပဲပိုင်ပိုင်အောက်ခြေမှာအဆင်မပြေရင်မလွယ်ဘူးလေအဲ့တော့ကြောင်းဖွင့်မဲ့လူလဲကြော်ဆိုးကိုချော့ရတော့တာပေါ့ကြော်ဆိုးကလည်းပေါ်သေးသေးမှမဟုတ်တာကြောင်းဖွင့်မဲ့ဆိုကြောင်းရဲ့ရှယ်ယာပါပေးရမယ်ဆိုပြီးလှုပ်တော့တာပဲအဲ့တော့ပိုင်ရှင်ကလည်းလိုက်ရောပါတယ်ဒီလိုနဲ့ကြော်ဆိုးကမြေဆိုင်ကြောင်းဖွင့်မဲ့တတိကအဆောက်ဦးဆောက်လိုရာဖြည့်ပေါ့လေဒီလိုနဲ့ရွာလေးမှာကိုပိုင်ကြောင်းတစ်ခုရောက်လာတယ်ကြော်ဆိုးလည်းရှယ်ယာပါတယ်ဆိုတော့ဘသူမှမထီရဲဘူးကာလာကြီးကလည်းကာလာပြက်ကြီးဆိုတော့တည်တဲ့အတိုင်းရွာသားတွေကလည်းနိုင်ငံကြီးစိတ်တက်ပြင်းထန်တယ်အစိုးရကျောင်းတွေကိုပွိုင်းကောက်လို့ရမယ်ဆိုပြီးကျောင်းမထားကြဘူး။အဲ့မတိုင်ခင်ကလည်းကိုဗစ်တွေဖြစ်လို့ဆိုပြီးကျောင်းတွေမတက်ရပြန်ဘူး။ကလေးတွေမှာအသက်တွေသာကြီးလာတာအတန်းတွေကငဲနေတော့မယ်။ဒီတော့အချို့ကလည်းအစိုးရကျောင်းထားခြင်းနဲ့ဒါပေမဲ့အတင်းပြောခံရမှာရန်ရှာခံရမှာလည်းကြောက်ကြတယ်။မြမပြီဆိုတော့တည်တဲ့အတိုင်းပဲလေ။ဘာမှမဖြစ်မဖြစ်ဘူးဖြစ်ရင်လည်းမလွယ်ဘူး။ပြီးတော့အစိုးရကျောင်းမှာတက်တဲ့လူကတိတ်မရှိဘူး။ဟိုးရင်ရတဲ့တဝက်လောက်တော့မရှိဘူး။အချို့ကလည်းကျောင်းတော့တိုးတိုးတိတ်တိတ်သွားအပ်ကြတယ်။ဒါပေမဲ့ကလေးကိုကျောင်းမသွားခိုင်းဘူး။အိမ်မှာပဲစာခိုးတင်ကြတယ်အချို့ကတော့ online ကစာသင်ဖို့တိုက်တွန်းသေးတယ်ဒါပေမဲ့ရွာဆိုတော့မလွယ်ပါဘူးမိဘတွေကိုယ်တိုင်ကနီးပညာမကျွမ်းကျင်တော့ကလေးတွေကိုလည်းလမ်းမညွှန်နိုင်ဘူးပေါ့အကြောင်းကလည်းထားခြင်းဒါကလည်းမထားရဲ့အဲ့တော့အချို့ကလည်းမထူးပါဘူးဆိုပြီးကြောင်းထုတ်လိုက်တာပဲရွာမှာဆိုတော့မြို့မှာလိုလည်းပညာမတက်ရင်ဘာဖြစ်မယ်ညာဖြစ်မယ်ဆိုပြီးမရှိပါဘူးပညာတက်လဲလူပဲပညာမတက်လဲလူပဲတေချာတာကတော့ပညာတက်တယ်မတက်တယ်လဲရှိရင်လဲလို့လဲမရှိရင်နိုင်ငံခြားသွားခြင်းသွားမဟုတ်ရင်မြို့တက်အထယ်ချုပ်ဆက်ယုံစင်းပေါ့နိုင်ငံခြားလူလွတ်ထားတဲ့အိမ်တွေကတော့ရွာမှာအဆင်ပြေဆုံးပဲနိုင်ငံညာငွေစည်းတက်နေတော့ဟိုကပို့တာလေးနဲ့အလှူလေးလှုပ်လိုက်စားလိုက်တောက်လိုက်ပေါ့ထားပါတော့လေကိုပိုင်ကျောင်းကတော့ဖွင့်ပြီဒါပေမဲ့စာသင်ဖို့ဆရာမတွေကရှိတာမဟုတ်ဘူးအဲ့တော့ပိုင်ရှင်ကကြော်ဆိုးပြောတယ်ရွာမှာဆိုတော့မြို့ကဆရာမတွေလည်းလာတင်နေမှာမဟုတ်ဘူးဘလို့လို့ရင်ကောင်းမလဲတဲ့အဲ့တော့ကြော်ဆိုးကလည်းသူ့တာဝန်သာထားရွာမှာအလားအလာရှိတဲ့လူတွေရှိတယ်ဆိုပြီးရွာထဲပတ်ရှာလိုက်တော့တွေ့တာပါပဲမြို့ရောက်ဖူးတဲ့ဆယ်တန်းအောင်လေးတက္ကသိုလ်တက်နေတဲ့သူတွေဟိုဘက်ရွာစီဒီအန်လောက်ထားတဲ့ဆရာမတွေပါပါသေးတယ်အင်္ဂလိပ်စာတို့တင်ချာတို့ကြတော့တင်တက်တဲ့သူရှားလို့ရွာကျောင်းကဆရာမကိုပဲအချိန်ပိုင်းခေါ်လိုက်တယ်။ကျော်ဆူကတော့ပြောပါတယ်လိုအပ်ရင်သူလည်းတစ်ချိန်ဝင်မယ်ဆိုပြီးလှုပ်ထားတာပေါ့လေ။ဒီလိုနဲ့ရွာမှာပုဂ္ဂလိကကိုပိုင်ကျောင်းတစ်ခုဖြစ်လာပါလေရော။အစကလူမရမှာစိုးရင်ကြသေးတယ်။တကယ်လဲကျောင်းရဲ့လက်ခံရောလာအပ်တဲ့လူတွေနေတာမဟုတ်ဘူး။အစိုးရကျောင်းမတက်ချင်တဲ့လူတွေလာအပ်ကြတာ哦။ပြီးတော့ရွာနီးချုပ်ဆက်မှာလည်းအစိုးရကျောင်းမတက်ချင်တဲ့သူတွေနေတာမဟုတ်ဘူး။အဲတော့ကျွန်တော်တို့ရွာမှာရှိတဲ့ကိုပိုင်ကျောင်းမှာလာတက်ကြတာပေါ့။ဒီလိုနဲ့မနှစ်ကဝဝကွဲအောင်မြင်တယ်ဒီနှစ်လည်းအတူတူပါပဲ။ကြောင်းသားတော့ပုံများလာသေးတယ်။ကြောင်းလာကလည်းတသိန်းဝန်းကျင်ပဲဆိုတော့ရှိတာပေါင်နဲ့ရောင်းချပြီးထားကြတာပေါ့လေ။ရွာဆိုပေမဲ့လည်းအပြိုင်ဆိုင်ကရှိတော့သူများသားသမီးကိုပိုင်ကြောင်းထားနေတော့ကိုသားသမီးအဲ့ကြောင်းမထားရင်မကောင်းဘူးလေ။ကြောင်းတက်ချင်းကြောင်းစင်းချင်းဆိုလာကြိုးတဲ့ဆိုင်ကလေးလှဲနေတဲ့ရွာလန်းတော်မှပိတ်တယ်။အဲ့တော့ကျွန်တော်လည်းကြော်ဆိုးကိုမေးရတယ်။မင်းကြောင်းအောင်မြင်လာပြီလားကွာ။အပြင်ကြောင်းနဲ့ဘာများကွာချလို့တော့ဆိုတော့အေးကွာတာတော့ကြောင်းလာကပဲဆိုပြီးခဏနောက်ဖြေတယ်။အပြင်ကျောင်းတော့လည်းမကျဲအပြင်ကျောင်းနဲ့လည်းတင်ကြရေးကဘာမှမကွာတော့ဘူးစုပြုံတက်နေကြတော့ဆိုတော့ကြော်ဆူးလည်းပျော်တာပေါ့လေဒီတော့ကျွန်တော်ကထပ်မေးမင်းတို့ဟာဂျင်းထဲနေသူတို့ကြီးဖြစ်နေမှာပေါ့ဆိုတော့ကြော်ဆူးကဒီမှာတော်သေးတယ်မြို့မှာဆိုဒီထက်တောင်ပိုဂျင်းထဲသေးတယ်ငါတို့လည်းမြို့ကနီးတွေယူပြီးဖွင့်နေရတာဆိုပြီးပြန်ပြောတယ်ပြီးတော့ကြော်ဆူးကဆက်ပြောတယ်မပြောချင်မှပြောရရင်တော့ကွာပညာရေးကကျမ်းမာရေးထက်တောင်မှလှုပ်ရှားလို့ကောင်းသေးတယ်အစကပုဂ္ဂလိကဈေးရုံလေးပဲလှုပ်ရှားလို့ကောင်းတယ်ထင်တယ်သူတို့ဟာမှငိုစားရည်စားတယ်တို့ပညာရေးအားမှပျော့ပျော့ရွှင်ရွှင်စားရတာဆိုပဲအဲ့လိုနဲ့ကြော်ဆိုးလေးအချားရွာတွေမှာပါပုဂ္ဂလိကကိုယ်ပိုင်အကြောင်းတွေထပ်ပွင့်ဖို့လုပ်နေပါလေရော